မြန်မာနိုင်ငံမှာလူမျိုးဘာသာပေါင်းစုံအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့အတွက်မတူကွဲပြားမှုအပေါ်ခွဲခြားဆက်ဆံမှုမပြုသင့်သလိုအမျိုးသမီးအခွင့်အရေးတွေကိုဥပဒေတွေနဲ့တရားဝင်ဖိနှိပ်ခွဲခြားဆက်ဆံတာမျိုးတွေမလုပ်သင့်ဘူးလို့လူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုပဋိပက္ခတွေမဖြစ်ပွားရအောင်ဘာသာမတူလူမျိုးကွဲနေတဲ့နိုင်ငံသားအချင်းချင်းလေးစားမှုနဲ့နားလည်ပေးပြီးဆက်ဆံသင့်တယ်လို့တုံ့တက်ကြပါတယ်။ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးလူအခွင့်အရေးရှုထောင့်ကနေလှုပ်ရှားသူတွေရဲ့တုံ့တက်တင်ပြချက်အပြည့်စုံကိုမဆုမုံကဆက်ပြောပြပါမယ်
မြန်မာနိုင်ငံတွင်လူမျိုးရေးဘာသာရေးဆန်တဲ့စုပူအကြမ်းဖက်မှုပြိပခါတွေဒီနှစ်ပိုင်းနေအတွင်းဖြစ်ပွားခဲ့တဲ့ပေါ်ဘာသာရေးကောင်းဆောင်နေနိုင်ငံရေးလူမှုရေးလူခွေရေးဆောင်ရွက်နေကြတဲ့အရက်ဖက်အဖွဲ့အစည်းကလှုပ်ရှားသူတွေဘက်ကမြန်မာနိုင်ငံတွင်လူမျိုးဘာသာပေါင်းစုံအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးလမ်းစာတွေကိုအပြေရှားနေကြတာဖြစ်ပါတယ်ဒီလိုအကြမ်းဖက်မှုမဖြစ်ပွားရဖို့ကအုပ်ချုပ်သူတွေကိုယ်တိုင်ကအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုတရားဝင်ဥပဒေပြဋ္ဌာန်းပြီးတော့ဖိနှိပ်မှုတွေမလုပ်သင့်ဘူးအမျိုးသမီးအခွင့်အရေးကိုကာကွယ်ဆောင်ရှောက်ပေးတဲ့ဥပဒေတွေကိုသာပြဋ္ဌာန်းသင့်တယ်ဆိုတာကို Triangle Woman အဖွဲ့ကမက်ခင်လီကထောက်ပြပါတယ်
ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးဆိုရင်အမျိုးကြီးကိုအကြမ်းဖက်မှုတွေမရှိတဲ့ဘောနော်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာရိုးရာဓလေ့ထုံးစံဆိုင်ရာဆိုပြီးရင်တော့၅မျိုးရှိခဲ့တယ်ဒါပေမဲ့အခုခေတ်တခုထပ်တိုးရမလို့ဖြစ်တယ်ပေါ့ဥပဒေတွေနဲ့ပါအမျိုးသမီးတွေကိုအကြမ်းဖက်တာတို့မဟုတ်ရင်ခွဲခြားဆက်ဆံတာပြိမိတ်ကြမျိုးဖြစ်လာမယ်အနေထားမျိုးဖြစ်လျမျိုးတွေလည်းမဖြစ်တင်ဘူးပေါ့နော်အမျိုးသမီးတွေကိုနိုင်ငံရေးကအတုံးမချပါနဲ့တခုခုဆိုအမျိုးသမီးတွေကြောင့်ဖြစ်တယ်ဆိုပြီးအမျိုးသမီးတွေကိုပဲတားဆီးပိတ်တင်တဲ့ရှေးလေးကလှုပ်လာတဲ့အစွဲတွေကိုလည်းဖြောက်ပါအဲ့လိုမျိုးလှုပ်ရှင်တဲ့အမှုအစ်င်းတွေကိုလည်းဖြောက်ဖို့လိုပါတယ်အမျိုးသမီးတွေကိုတကယ်လေးစားပြီးတော့ခွဲခြားဆက်ဆံမှုမရှိတဲ့မေတ္တာတရားရှိတဲ့နိုင်ငံဖြစ်ရင်တော့ဘသူဘသူမှမခွဲခြားပဲနဲ့ပေါ့နော်အညီညီညံ့ညံ့နဲ့မေတ္တာတရားနဲ့ကိုတင်းစာစိတ်နဲ့တာဝန်ရှိတဲ့သူတွေကလည်းဥပဒေကိုတကယ်ပြည်ပြည်ချင်းချင်းလိုက်နာပြီးတော့ကံမှုကိုကာကွယ်နိုင်တဲ့ဥပဒေမျိုးတွေကိုပေါ်ထွန်းလာအောင်ကြိုးစားပေးပါလို့ပြောချင်ပါတယ်
ဘာသာလူမျိုးပေါင်းစုံတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့မြန်မာနိုင်ငံတွင်းမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးကမတူကွဲပြားမှုကိုခွဲခြားမှုမပြုဘဲနဲ့အပြန်အလှန်လေးစားမှုနဲ့အတိမတ်ပြုဖို့ကအရေးတကြီးလိုအပ်တယ်လို့ Equality မြန်မာကဦးအောင်မျိုးမင်းကအကြံပြုပါတယ
်။တယောက်နဲ့တယောက်တူတကွရှင်တွဲနေထိုင်မှုကပထမဆုံးအရေးကြီးဆုံးကတော့မတူကွဲပြားမှုကိုကျွန်တော်တို့အတိအမှတ်ပြုခြင်းကအရန်ရေးကြည့်ပါတယ်ကျွန်တော်လူတွေမှာတယောက်နဲ့တယောက်ဘာသာမတူတာရှိနိုင်တယ်လူမျိုးယုံကြည်မှုအသားအရောင်မတူတာရှိနိုင်တယ်အဲ့ဒါတွေအားလုံးကိုတူညီဖို့အတွက်ကဘယ်လို့မှမဖြစ်နိုင်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးကတော့မတူကွဲပြားမှုကိုအတိအမှတ်ပြုပြီးတော့မတူကွဲပြားတဲ့ကြားတွေကမှတယောက်ကိုတယောက်လေးစားမှုနဲ့ဘယ်လိုဆက်ဆံမလဲဆိုတာစိတ်သက်ကအရေးအကြီးဆုံးပါလူသားတိုင်းကလူရဲ့ဂုဏ်သိက္ခာအတိုင်းနေခြင်းလို့သူတို့မှာခွဲခြားခံရမှုကိုမကြိုက်တဲ့လူခွင့်ရေးကိုခံစားမှုလည်းရှိတဲ့အတွက်အဲ့ဒီအချက်ကပထမဆုံးအရေးကြီးဆုံးပါနောက်တစ်ခုကတော့မတူလို့ရှိရင်ငါနဲ့တူအောင်လှုပ်ဆောင်မယ်အဲ့ဒီလူတွေကိုငါကနေတော့အနိုင်ယူခြင်းနဲ့စိတ်တည်ဒါတွေကျွန်တော်တို့ရှောင်ရှားဖို့လိုအပ်ပါမယ်မတူညီမှုကကျွန်တော်တို့ကကွဲပြားမှုသာဖြစ်တယ်မတူညီမှုကခွဲခြားစရာမလိုဘူးဆိုတဲ့အရာမျိုးဖြစ်ဖို့တွေ့ရယ်ကိုယ့်ရဲ့ဆန္ဒတိုင်းကိုယ့်ဘက်ကကိုယ်ပဲကိုယ်အင်အားကြီးအောင်လှုပ်ဆောင်မှုမဟုတ်တယ်မတူညီတဲ့ကြားတွေကရှင်တွဲနေထိုင်မဲ့စိတ်သက်တည်းအရေးကြီးဆုံးပါ
မြန်မာနိုင်ငံတွင်ပြည်သူလူအကြမတူညီမှုတွေပေါ်အခြေခံပြီးတော့အမုန်းမပွားရအောင်လို့စကားပြောဆွေးနွေးမှုတွေအမြင့်ချင်းဖလဲသုံးသက်တင်ပြမှုတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့နိုင်ငံသားတွေအကြပူးပေါင်းလှုပ်ဆောင်သင့်တယ်လို့လည်းမက်ခင်လီကအကြံပြုပါတယ်
ဘာသာလူမျိုးပေါင်းစုံငင်းငင်းစွာအတူရှင်တဲ့နေထိုင်ရေးအတွက်မတူတဲ့အမြင်တွေကိုကျမတို့ကတစ်ဖြည်းဖြည်းနဲ့သိလာတဲ့အခါမှာသူ့ရဲ့အမြင်ကိုယ့်ရဲ့အမြင်နဲ့ကျမတို့ပြန်ပြီးဆွေးနွေးလို့ရတဲ့ဟာမျိုးကတော့များများပေါ်လာလေကိုကောင်းလေပါပဲကျမတို့ပြဿနာကဒါပဲလူတယောက်နဲ့တယောက်မတူဆိုရင်ကျမတို့ကရန်သူလို့သတ်မှတ်လိုက်ကြတယ်ကျမတို့နိုင်ငံမှာအယူဆသဘောထားမတူတာတွေကနေမှတူတာလေးတွေတွေ့ပြီးဘယ်လိုလုပ်မလဲမတူတဲ့အချိန်အမှနော်အကောင်ဆုံးလေးကိုရှာပြီးတော့မှဘယ်လိုပူးပေါင်းလုပ်မလဲဆိုတဲ့အစားတရားကိုကျမတို့တိုင်းပြည်ရပြည်ရမရှာတတ်ဘူးဖြစ်နေတဲ့အတွက်အဲ့ပြဿနာကြီးကျမတို့အခုချိန်ကြီးစံစားနေရတာဖြစ်တဲ့အတွက်ကျမတို့တွေးကုန်မယ်စကားပြောမယ်တယောက်နဲ့တယောက်ညီနိုင်မယ်ဆိုရင်တော့ဒီပြဿနာကြီးတော်တော်များများပြည့်လဲနိုင်တယ်လို့ကျမကယုံကြည်ပါတယ
်အစွန်းရောက်မုန်ဒီရေအမုန်းစကားဖြန့်ဖြူးမှုနဲ့လူမှုအကြသတင်းမှားတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်လာနေတာတွေရှိလာနေတဲ့အတွက်လည်းအခုလိုမျိုးနှစ်ပေါင်းရှည်ကြာအတူတကွနေထိုင်လာသူမတူကွဲပြားသူတွေကြားတင်းမာမှုတွေဖြစ်လာရတဲ့အပေါ်အားလုံးကဝိုင်းဝန်းအပြေရှာပူးပေါင်းဖြေရှင်းကြဖို့အရေးတကြီးလိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကထောက်ပြပါတယ
်အမှန်တော့ကျွန်တော်တို့ကြားထဲမှာကတယောက်နဲ့တယောက်အတူတကွရှင်တွဲနေထိုင်ကြတဲ့အစဉ်လာရှိပြီးသားပါဒါပေမဲ့အဲ့ဒီအပေါ်မှာကျွန်တော်တို့ဖြက်လို့ဖြက်စီးနဲ့မတူကွဲပြားမှုကိုအခြေခံပြီးတော့ပြိပခမုန်တီးမှုတွေဖြစ်လာအောင်တွေးထုတ်လှုပ်ဆော်မှုတွေကအများများလာတဲ့အတွက်လူတွေရဲ့ငကွက်ရှိပြီးသားငြင်းငြင်းစွာအတူရှင်တွဲလို့တဲ့စိတ်ဖြည်းဖြည်းပျောက်ကွယ်ကုန်ပြီးတော့ဒီအကြမ်းဖက်မှုဟာဖြစ်စီပါတယ်အဲ့တော့လူတို့အနေနဲ့ဒီဟာတွေက ကျွန်တော်တို့ကောင်းကျိုးအတွက်မဖြစ်ထုံဘူးသိထုတ်လုံဆောင်မှုဖြစ်တယ်ဆိုတဲ့အကြောင်းအရာနားလည်သဘောပေါက်ပြီးတော့တတိနဲ့ရှင်နေကျွန်တော်အသိဉာဏ်နဲ့စဉ်းစားပြီးတော့အကောင်းဆုံးလုပ်ငန်းတွေလုပ်ဆောင်နိုင်ဖို့အတွက်ခုနလိုပညာပေးမှုတွေတည်င်းစကားဖြန့်ချိမှုတွေစိတ်သက်တည်းအသိတရားတွေရှင်ပြီးတော့ဒီပေါ်မှာနားမယောင်မှုလုပ်ဖို့လိုအပ်ပါတယ်ခင်ဗျာ
မြမလူအဖွဲ့အစည်းအတွင်ခွဲခြားဆက်ဆံမှုတွေမရှိစေဖို့နဲ့ဘာသာပေါင်းစုံလူမျိုးပေါင်းစုံငြင်းငြင်းချမ်းချမ်းအတူရှင်တွဲနေထိုင်ရေးအတွက်ရည်ရွယ်ပြီးတော့လူခွေလှူရှားသူတွေဘက်ကလူထုအကြဆွေးနွေးပညာပေးမှုတွေနဲ့အတူငြင်းငြင်းရေးဆွေးနွေးပွဲတွေစုတောင်းပွဲတွေနဲ့ဇကဝိုင်းတွေကိုလှူဆောင်နေကြတာဖြစ်ပါတယ်ရှင်